ရန်ကုန်နိုင်ငံတကာလေဆိပ်လုံနေရာမျိုးမှာဥက္ကဋ္ဌကိုတနတ်နဲ့ပြစ်ခတ်လှုပ်ကြံတာဟာနိုင်ငံရေးလှုပ်ကြံမှုတသက်တာဖြစ်တဲ့ဒီကနေ့ကျင်းပခဲ့တဲ့ပြည်ထရေးသတင်းစာရှင်းလင်းပွဲမှာပြောကြားသလိုလူငယ်သဘာဝပုံကိုယ်ရေးမကျေနပ်ချက်ကြောင့်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့နိုင်ငံရေးအကြက်ခတ်တွေကသုံးသပ်လိုက်ပါတယ်အခင်းဖြစ်ပြီးတလနီးပါးကြာမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဥက္ကဋ္ဌဘာကြောင့်လှုပ်ကြံတက်ဖြတ်ခံရလဲဆိုတဲ့အဓိကကြားတဲ့အကြောင်းရင်းကိုခိုင်ခိုင်လုံလုံရှင်းရှင်းလင်းလင်းမပြနိုင်ခဲ့ဘူးလို့လည်းဝေဖန်မှုတွေရှိနေတာပါအသေးစိတ်ကိုတော့မဆုမွန်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။နိုင်ငံတော်အစီအစဉ်နဲ့တွားခဲ့တဲ့ပြင်ပခီးစဉ်ကအပြန်ရန်ကုန်နိုင်ငံတကာလေဆိပ်လိုလူစီကားတဲ့နေရာမှာဥကောင်းကိုတနက်နဲ့တစ်ပစ်ပြီးလှုပ်ကြံတက်ဖြတ်ခံလိုက်ရတဲ့ NLD အစိုးရရဲ့ဥပဒေအကြံပေးပုဂ္ဂိုလ်တရားလွှတ်တော်ရှေ့နေကြီးဥကိုနီလှုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ကိုတိုင်ပြစ်တက်ခဲ့သူအပါအဝင်ကြံရပါတွေကိုစုံစမ်းစစ်ဆေးချက်တွေအရပုဂ္ဂိုလ်ရေးမကျေနပ်ချက်အပေါ်အခြေခံပြီးလူငယ်ဘာဝလှုပ်ကြံမှုဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနကတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါဒီပေါ်မှာတော့ဒါဟာနိုင်ငံရေးလှုပ်ကြံမှုတသက်တာဖြစ်ပြီးတာမန်ပုဂ္ဂိုလ်ရေးမကျေနပ်ချက်ကြောင့်ဖြစ်တယ်ဆိုတာမဖြစ်နိုင်ဘူးလို့ဥပဒေပညာရှင်တွေနဲ့လေ့လာသုံးသပ်သူတွေကပယ်ချလိုက်ပါတယ်မြန်မာနိုင်ငံရှိနေများကိုရက်ကရှေ့နေကြီးဦးသိန်းတောင်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီလေကြီးကစဉ်းစားတယ်မိကဓမ္မတိလူငယ်သဘာဝလူကြီးမပါတော့ဘူးလားလူငယ်တွေလည်းဒီလိုပြောတာတော့နော်ပုဂ္ဂိုလ်ရေးတယောက်ရှင်းလုံးပြရတာကိုကိုဒီပါတယ်ပြောတယ်ကလေးနော်ဒီလိုဒုတိယဘုံမူကြီးတယောက်ပါတဲ့အင်းသားပေါ့ဗျာထွက်သွားတဲ့ဘုံမူကြီးတယောက်ပါခဲ့လို့ရှိရင်သူ့ရဲ့မြင့်တဲ့အင်းသားဘုံချုပ်ကြီးလည်းပါနိုင်ဘူးလားနော်ဒီမြို့လေကောင်မှာလူဘုံလေမှာဒီလိုကြီးလွန်နေတာဟာသာဟာတန်တန်ပုဂ္ဂိုလ်ကြီးလောက်ကြမှုမဟုတ်ဘူးအောင်ဝင်းတော်နဲ့အောင်ဝင်းခိုင်တို့နဲ့သူနဲ့တွေ့ဘူးဆိုတော့မပေါ်ဘူးအဲ့တော့သူတို့ရဲ့ဒုတိယသိခိုင်တာဟုတ်ကိုကြီးကဘာရင်းများပြောခဲ့ဘူးလို့လေဒါလည်းကျွန်တော်မသိဘူးဗျာအဲ့တော့ဒါဟာနိုင်ငံရေးလုပ်ကြံမှုဖြစ်တယ်ဒီနောက်မှာဒီရဲ့ကျေပြန့်တဲ့အချက်တွေရှိရတယ်ကျွန်တော်ထင်တယ
်အခုလိုဥက္ကဋ္ဌအသက်ခံရတာဟာနိုင်ငံရေးအရာလုပ်ကြံတက်ဖြတ်ခံရမှုသာဖြစ်တယ်လို့လည်းမြန်မာနိုင်ငံရေးလေးလာအကဲခံနေတဲ့ဥအောင်သူငင်းကလည်းယူဆပါတယ
်ဟိုသုံးသပ်ချက်ကကျွန်တော်ထင်တယ်ခုနလိုလူငယ်တွေရဲ့သဘာဝပေါ့ဗျာဒီလိုလုပ်တာမျိုးဆိုရင်တော့မဟုတ်သေးဘူးထင်တယ်အဓိကတော့နိုင်ငံရေးလုပ်ကြံမှုဖြစ်ဖို့ပုံများပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုတခြားနောက်ွယ်အကြောင်းတွေတော့တခြားတော့ကျွန်တော်မသိနိုင်ဘူးပေါ့နော
်ဥက္ကဋ္ဌလုပ်ကြံတက်ဖြတ်ခံရမှုနဲ့ပတ်သက်လို့ပြည်သူတွေဘက်ကမေးခွန်းထုတ်မှုတွေအများများလာတဲ့အတွက်အခုလိုသတင်းစာရှင်းလင်းပွဲလုပ်တာဖြစ်ပေမဲ့လို့ရှေ့ဆက်ပြီးတော့အမှုမှန်ပေါ်ပေါက်သွားအောင်ဆက်ပြီးလှုပ်သွားဖို့လိုတယ်လို့လည်းဥအောင်သူငင်းကအကြံပြုပါတယ
်ဟိုပြည်သူတွေဘက်ကမေးခွန်းတွေအများကြီးရှိနေပါတယ်ရှိနေတယ်ဆိုတာဘာကိစ္စကြောင့်ဖြစ်တာလဲဘယ်သူတွေလှုပ်တာလဲဆိုတော့နောက်ွယ်ခွင့်ဆက်တွေကဘယ်သူတွေလဲပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်လို့အစိုးပိုင်းမှလည်းဒီသတင်းထုတ်ပြန်မှုတွေကတော်တော်နှီးတဲ့သဘောမျိုးရှိပါတယ်နောက်မပြည့်စုံတဲ့ဟာတွေလည်းရှိတော့အခုချိန်ထိလို့တော့လို့ပေါ့နော်ဒီလိုမေးခွန်းတွေရှိနေပါသေးတယ်ဆိုတော့ဒါနဲ့ပတ်သက်လို့လည်းဟိုဒီလောက်ပြင်ပြီးသွားတာမျိုးမဟုတ်ဘဲနဲ့တေချာဆက်စုံစမ်းဖော်ထုတ်နေတယ်လို့ထင်ပါတယ
်ဥက္ကဋ္ဌလုံးကြံခံရပြီးတလာနီးပါးကြာမြင့်လာတဲ့အထိအစိုးရဘက်ကရောသက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေဘက်ကပါအများပြည်သူသိရှိနိုင်အောင်သတင်းထုတ်ပြန်မှုအားနည်းခဲ့ပြီးသတင်းမီဒီယာတွေဘက်ကပဲဖော်ထုတ်တင်ပြသုံးသပ်မှုတွေလုပ်နိုင်ခဲ့တယ်လို့မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကလည်းသုံးသပ်ပါတယ
်ဟိုကမီဒီယာကဖော်ပြမှုကသူတို့ထဲကိုတစ်ပတ်လောက်ကျော်တဲ့ခါလီနှစ်ပတ်လောက်ကျော်တဲ့ဟိုမြန်မာနိုင်ငံဖော်ပြမှာတကအဲ့ဒီတရားကိုချပြတကအခုစီကားဖော်ပြမှာဒီသတင်းကကျွန်တော်လုပ်တယ်ဆိုအဲ့လိုမျိုးဟာမျိုးတော့မီဒီယာနောက်ကိုလိုက်တယ်ဒီကံပြောရင်တော့ဘာကြောင့်နောက်ကျလဲဆိုတော့အကြောင်းရင်းကိုတော့ကျွန်တော်လည်းတောက်ချက်မချခြင်းဘူးပေါ့လေဒါပေမဲ့တော့နောက်ကျနေတာတော့အမှန်ပဲဒီကံကျတော့ဒီလိုမျိုးနေသားမျိုးကဟိုလုံလောက်တဲ့ဝီဒီယာလုံလောက်တဲ့ site ထုတ်မှုမျိုးမရှိဘူးလို့ပဲအဲ့လိုမျိုးတောက်ချက်ထားမှာပဲ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာလည်းတက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကသတင်းသမားတွေတိလို့တဲ့အချက်တွေကိုတိတိကျကျရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးလို့ဦးမြင့်ကျော်ကသုံးသပ်ပါတယ
်။ဒီလေးဝန်ကြီးပြောတဲ့အခါကသူ့ရဲ့ထင်မြင်ချက်ကောက်ချက်ချတယ်လို့ဖြစ်နေတယ်ပေါ့နော်။သူစိတ်တွေ့ရှိချက်တွေမှာဒီထက်ပိုပြီးဘာမှမတွေ့ရှိရတော့ဘူးလို့နောက်တစ်ခုကတော့ဒီငွေကြေးတွေဘယ်ကလာတယ်လဲလို့အဲ့လိုမျိုးဟာကိုထပ်ပြီးတော့တကယ်တော့လူတွေကသိကျင်တယ်ဟိုတိတိကျကျခိုင်ခိုင်မာမာအချက်လက်မျိုးကျွန်တော်တို့မတွေ့ရအောင်ပေါ့နော
်ဥက္ကဋ္ဌလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်အရေးယူမှုတွေအပေါ်အများပြည်သူဘက်ကဒိုလောဒိုလောမျိုးကိုထုတ်မှုတွေပုံများလာတယ်လို့စုံစမ်းစစ်ဆေးမှုတွေနဲ့သတင်းထုတ်ပြန်မှုတွေနှိကွေးတွန်းဆုတ်နေတဲ့အပေါ်ဝေဖန်မှုတွေများလာလို့အခုလိုသတင်းစာရှင်းလင်းပွဲပြုလုပ်တာဖြစ်ပေမဲ့ပြည်ထရေးဝန်ကြီးဌာနဘက်ကသတင်းသမားတွေမေးမြန်းတာနဲ့အများပြည်သူသိလို့တဲ့တရားဥပဒေစိုးမိုးရင်းနဲ့လုံခြုံရေးပိုင်းဆိုင်ရာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ခိုင်လုံတိကျတဲ့သတင်းအချက်လက်တွေကိုရှင်းရှင်းလင်းလင်းမပြောပြနိုင်ခဲ့ဘူးဆိုတော့ဝေဖန်သုံးသပ်ချက်တွေလည်းရှိနေတာဖြစ်ပါတယ်ရှင်။